ကိုဗစ် -19 ကပ်ရောဂါကမ္ဘာတဝန်းဆက်လက်ကူးစက်နေတာမှာစုစုပေါင်းကူးစက်နေသူတပန်းကျော်သွားပါပြီ။အမေရိကန်ကလက်ရှိကူးစက်နေသူ 2,400 ခန့်ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့ကူးစက်မှုကာကွယ်နိုင်ဖို့လူတွေကိုနှာခေါင်းဆီးတွေဝတ်ဆင်ကြဖို့အင်ဂျီရောကဒီကနေ့ညွှန်ကြားချက်ထုတ်မယ်လို့ပြောလဲရပါတယ်။လက်ရှိမှာကျန်းမာနေတဲ့သူတွေနှာစီးချောင်းဆိုးနေသူတွေမဟုတ်ရင်နှာခေါင်းဆီးကာထားဖို့မလိုဘူးလို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC နဲ့ကမ္ဘာကျန်းမာရေးအဖွဲ့တို့ကပြောထားတာပါ။နယူးယောက်မြို့မြို့တော်ဝန် Bill de Blasio ကတော့အိမ်မြင်ထွက်ရင်ပဝါရီလက်ကင်ပဝါရီနဲ့နှာခေါင်းဆီးအကာအကွယ်ဝတ်ဆင်ဖို့ကြာတာရင်းတွေကညွှန်ကြားခဲ့ပါတယ်။ဆေးဝင်တန်းတွေလိုအပ်တဲ့ဆေးရုံသုံးနှာခေါင်းဆီးတွေကိုတော့မဝတ်သင့်ဘူးလို့မြို့တော်ဝန်ကပြောပါတယ်။Los Angeles မြို့မြို့တော်ဝန်ကလည်းအလားတူဝတ်ဆင်ဖို့တိုက်တွန်းထားပါတယ်။ American ပြည်ထောင်စုပြည်နယ်တော်တော်များများမှာမလိုအပ်ရင်အိမ်မြင်မထွက်ရအမိန့်ထုတ်ပြန်ထားပေမဲ့ပြည်နယ်တချို့မှာအမိန့်မထုတ်သေးပါဘူး။ယောဂါကူးစက်သူတနေ့တခြားများလာနေချိန်မှာကူးစက်မှုကိုထိ ंछ ုံနိုင်ဖို့ဒီအမိန့်လိုအပ်တာကြောင့်ဒါကြောင့်အဲ့ဒီပြည်နယ်တွေအမိန့်မထုတ်သေးသလဲဆိုတာသူနားမလည်နိုင်ဘူးလို့ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့ Donald Trump ကိုအဓိကအကြံပေးနေတဲ့ဆရာဝန် Dr. Anthony Fauci က CNN ရုပ်သံကိုကြားသာပြီးနေတော့ကပြောကြားခဲ့ပါတယ်။